ျင်းပတဲ့အစည်းအဝေးမှာတိုးတက်မှုတွေရတယ်လို့ဆွေးနွေးပွဲတယောက်သူတွေကပြောခဲ့ပေမဲ့တလားတချိန်ကျင်းပမယ်လို့ပြတ်ထန်းထားတဲ့အလွတ်သဘောတွေးဆမှုဟာတနှစ်ကျော်ကြာပြီးချိန်မှပြန်လည်စတင်နိုင်ခဲ့တာဖြစ်လို့တကယ်တမ်းဉာဏ်ဉာဏ်ရေးဖြစ်စဉ်ကတစ်ဆုပ်နေတာတွေကိုပြေလည်အောင်ဖြေရှင်းနိုင်ခြင်းမရှိပါဘူးအခုဒီချိန်တနှစ်အတွင်းပထမဆုံးပြန်ပြီးကျင်းပနိုင်တဲ့အလွတ်သဘောအစည်းအဝေးနောက်ဆုံးနေ့မှာအစိုးရဘက်ကဉာဏ်ဉာဏ်ရေးကော်မရှင်အတွင်းမှလည်းဖြစ် UPDJC အတွင်းမှလည်းဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးခင်စောဦးပြောတာက
တစ်ဆုပ်နေတဲ့အချက်တွေကိုလာမယ့်အစည်းအဝေးတွေမှာဆွေးနွေးနိုင်အောင်ပြင်ဆင်ပေးရပါဒါနဲ့သာလျှင်ဒီတစ်ဆုပ်နေတဲ့ချက်တွေကိုကျွန်တော်တို့အသေးစိတ်ဆွေးနွေးပြီးတော့မှဘယ်လိုပြုပုံဆောင်ရနိုင်မလဲဘယ်လိုကြော်ဖြတ်နိုင်မလဲဆိုတာလုပ်အောင်မှာဖြစ်ပါတယ်။တာမန်မဲ့ဆွေးနွေးနေုံနဲ့တော့ကျွန်တော်တို့ဒီခက်ခဲတားဆီးတွေကိုကြော်ဖြတ်နိုင်မှာမဟုတ်ပါဘူး။ဒီအရကိုအသေးစိတ်ကျွန်တော်တို့တစ်ချက်ချင်းချင်းကိုဆွေးနွေးဖို့လိုတယ်လို့ကျွန်တော်ယူဆပါတယ
်။တကယ်တမ်းကငင်းငင်းရင်ဖြစ်စင်မှာတစ်ဆုပ်နေတဲ့အချက်တွေထဲမှာစီရေးဆိုင်ရာနဲ့နိုင်ငံရေးဆိုင်ရာတစ်ဆုပ်မှုတွေရှိနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါဟာလဲ2018ခုနှစ်အောက်တိုဘာလကကျင်းပခဲ့တဲ့အစည်းအဝေးတစ်ခုမှာတမတော်ဘက်ကတင်ပြချက်ဟာအရေးပါနေပါတယ်အစည်းအဝေးတက်ရောက်တဲ့အတွင်းမှုအဖွဲ့ဝင်တူဖြစ်တဲ့ SNL ပါတီကစိုင်းကြော်ညွန့်ပြောတာက
စီရင်ပိုင်းဆိုင်ရာမှာသူကတခုတည်းတော့တမတော်ပါဗျာနောက်ပြီးတော့ဒီနိုင်ငံရေးပိုင်းဆိုင်ရာမှာတော့ခွဲမထွက်ရတယ်ပါတော့အဲ့ဒီကိစ္စကအဓိကတစ်ဆုပ်နေတဲ့ကိစ္စဖြစ်တယ်ပေါ့နောက်ပြီးတော့ဒီတစ်ဆုပ်တဲ့ကိစ္စမျက်မှောက်လည်းဟိုကဒီအခင်းချင်းမှာပေါ့ဒီသွေးဆုံဆွေးနွေးတဲ့အခင်းချင်းမှာကဟိုတန်းတူညီမျှမှုရှိတဲ့ပုံစံပေါ့လေဒီအခင်းချင်းမှာအားကြီးတဲ့လူတွေကပျက်စီးဝေးကိုလွန်မှုထားတဲ့ပုံစံတွေလည်းရှိနေတယ်ဆိုတော့ကအဲ့ဒါကြောင့်ဒါတန်းတူညီသူဆွေးနွေးဖို့အဆင်မပြေတဲ့သဘောကြောင့်ပေါ့လေအဲ့ဒါတွေလည်းပါတယ်လို့ပြောလို့ရပါတယ
်ဒီအခြေအနေတွေကြောင့် RCSS SSC ရှမ်းပြည်ပြန်လည်တည်ထောင်ရေးအဖွဲ့ကငင်းငန်းရေးလုပ်ငန်းစဉ်တွေမှာမိမိတို့မပါဝင်တော့ဘူးလို့ကြေညာခဲ့တယ်လို့KNU ကရင်မျိုးသားအစည်းအဝေးကလည်းဆက်ပြီးကြီးညာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ RCSS SSC အနေနဲ့အခုအစည်းအဝေးကိုအလွတ်သဘောအစည်းအဝေးဖြစ်တာကြောင့်လာတက်ခဲ့တယ်လို့ပြောပါတယ်
။ခောက်ကအလွတ်ဆိုတော့လေကျွန်တော်ဘက်ကလည်းတဲအတဲနေတာဖြစ်ပါတယ်။ KNU မတက်တာကသူ့မှာလည်းအခုသူ့ရဲ့အဖွဲ့စီတင်းအရေးပေါ်အစည်းအဝေးနဲ့တိုက်ဆိုင်နေလို့သူမတက်ရောက်တာဖြစ်တယ်ဆရာ
။ဘုံမူကြီးဆိုင်ငင်းပြောပြသွားတာပါ။တစ်စက်တည်း RCSS အဖွဲ့ခေါင်းဆောင်ဘုဂျူကြီးရွတ်ဆက်ကပြီးခဲ့တဲ့ဇွန်လ10ရက်နေ့ကဘုဂျူမူကြီးမင်းအောင်လိုင်ထံကိုကန့်ကွက်စာတစ်စုံပေးပို့ခဲ့ပါတယ်။အကြောင်းကတော့ထိုင်းနိုင်ငံချင်းမိုင်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဇွန်လ10ရက်နေ့ကနေ10ရက်နေ့ထိကျင်းပမယ့်အစည်းအဝေးတစ်ခုကိုမြန်မာစစ်တပ်မှုရဲ့ပေးပို့တဲ့စာကြောင့်ထိုင်းအာဏာပိုင်တွေကအစည်းအဝေးကိုတားမြစ်လိုက်တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘုံမူကြီးဆိုင်ငင်းပြောပြတာက
ဒါလည်းခုနပြောသလိုပေါ့လှုပ်ထုံလုံးဤတိုင်းပဲကျွန်တော်ဘက်ကလည်းပေါ့ဒီလိုဖြစ်တယ်ဆိုတာမဖြစ်တဲ့ဆိုတဲ့အကြောင်းအဲ့လိုပဲလေသူကပို့လိုက်တဲ့အနေထားဖြစ်ပါတယ်ခုနကျွန်တော်ပြောသလိုဒီမနေ့ကဒီနေ့စီဝေးမှာခုနအနားလည်မှုလွဲနေတဲ့ကိစ္စကတော့ဟိုခုနပြောသလိုပေါ့နော်ကျွန်တော်တို့ဟိုကြည်ကြည်လေးလေးရှင်းလင်းပြီးတော့ကျွန်တော်တို့အချင်းကြားမှာနားလည်မှုပြန်လို့ဒီဆောက်နေခဲ့ပါတယ်နားလည်မှုလွဲနေတဲ့ကိစ္စကိုကျွန်တော်တို့ဖြေရှင်းနိုင်ခဲ့တယ်လို့ပဲဟိုပေါ့အတူချုပ်ကျွန်တော်ပြောကြလို့ပါတယ်ဆရာ
နားလည်မှုလွဲနေတဲ့ကိစ္စကိုလှုပ်ထုံးလှုပ်နှင်းတိုင်းကန့်ကွက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ချင်းမိုင်အစည်းအဝေးမှာ NCA လက်မှတ်ရေးထိုးခြင်းမပြုသေးတဲ့ KIA နဲ့ KNPP အဖွဲ့တွေအစည်းအဝေးကိုလာပြီးတက်ရောက်မယ်ဆိုတဲ့သတင်းကြောင့်ဖြစ်ပါတယ်တကယ်ကချင်းပမဲ့အစည်းအဝေးမှာ KIA နဲ့ KNPP တို့ကိုဖိတ်ကြားထားခြင်းမရှိဘူးလို့အစည်းအဝေးတက်ရောက်သူတွေကပြောပါတယ်လက်ရှိရန်ကုန်မြို့ရွှေလင်းလမ်းမှာပြုလုပ်နေတဲ့စီဝေးမှာတော့ပုံမှန်လင်းလင်းလွတ်လွတ်လပ်လပ်ဆွေးနွေးခဲ့ကြပါတယ်လို့ဗိုလ်မှူးဆိုင်ငင်းကပြောပါတယ်။အလို့သဘောအစည်းအဝေးနဲ့ပတ်သက်ပြီး UPDJC အတွင်းမှုအဖွဲ့ဝင်တူဖြစ်တဲ့ဦးလာမောင်ရွှေပြောတာက
UPDJC ရော NCA ကလည်းဒီအကောင့်တွေပေါ်ဖို့ NCA ရဲ့ရုပ်ပတ်တွေအကောင့်တွေပေါ်ဖို့တာဝန်ရှိတယ်။အဲ UPDJC စီဝေးတွေကျွန်တော်မခေါ်နိုင်ရင်တော့အတွင်းမှုအဖွဲ့တွေစီဝေးတွေကောလို့လို့ရမလို့အဲ့တော့အခုကတော့အလုံးတက်နေမှုအတွက်အလုပ်သဘောရှင်းလေးဝဲအနေနဲ့အလုံးမိနေပြီးတော့ခေါ်တာဖြစ်တယ်။တော့ရှိဘူး။တော့အခုဆိုရင်တစ်ဆုပ်မှုတွေရှိရဆိုရင်ဒီတစ်ဆုပ်မှုတွေကိုဘယ်လိုကြော်သွားပြီးတော့ရှိဘူးကျွန်တော်စပွားနိုင်မလဲ။အဲ့တော့ကျွန်တော်ကြားထဲမှာရင်းနှီးမှုတွေတိစောက်ပြီးတော့ informal area နေပြီးတော့ formal တရားဝင်ဝင်စင်းနေဘယ်လိုသွားမလဲဆိုတော့မိနေဆွေးနွေးနေတာဖြစ်ပါတယ
်။ဦးလာမောင်ရွှေပြောပြသွားတာပါ။အစည်းအဝေးမှာရှေ့မတိုးနိုင်နောက်မဆုံနိုင်ဖြစ်နေတဲ့ငင်းငင်းလုပ်ငန်းစဉ်တွေအတွက်အစိုးရဘက်ကအချက်၄ချက်ပါအဆိုပြုချက်တည်းရတင်ပြခဲ့ပြီးလက်နက်ကင်တိုင်းရင်းသားတွေဘက်ကတော့တ ီတင်ပြချက်အပေါ်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေပြန်လည်တွေ့ဆုံပြီးနောက်ဆက်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။